Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ23ရက်စနေနေ့မနေ့ပဲတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့သတင်းတွေထဲမှာတော့လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာမြန်မာနိုင်ငံဘက်ကကန့်ကွက်တာကို ICJ ခုံရုံးကပယ်ချလိုက်ပါတယ်ဒီလိုပယ်ချတာကိုအဝေးရောက်ချင်းတိုင်းရင်းသားတွေကကြိုးစားပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့၅လပြည့်ကနေအချိန်မှာရုရှားတွေကနေစဉ်တရားလောက်ထိခိုက်ဒဏ်ရာရသည့်တည်ဆုံနေကြောင်းယုံကြည်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စားတဲ့မြန်မာကသတင်းတွေကိုဥစားတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ။
ကျွန်တော်တို့နိုင်ငံသူနိုင်ငံရိုဟင်ဂျာပါဝင်ကျွန်တော်တို့နိုင်ငံအတွက်ပေါ့နော်ဒါကဒီစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုအပေါ်မှာဒီတရားစီရင်မှုကဆက်သွားမယ်ဆိုတာကတော်တော်လေးကိုကောင်းတဲ့မင်္ဂလာဝမ်းသာစ
ေ ICJ နိုင်ငံတကာရာဇဝတ်မှုခုံရုံးကမြန်မာရဲ့ကန့်ကွက်ချက်ကိုပယ်ချလိုက်တာဟာထူးခြားမှုရှိတယ်လို့သုံးသပ်သူတွေကဆိုကြပါတယ်မကြမီပဲအပြည့်စုံကတော့တော်တာဆင်ရပါမယ်ဒါအပြင် KNU ကနေခွတ်ထွက်ထူထောင်လိုက်တဲ့ကော်တူးလေတပ်မတော်နဲ့ KNL အကြားစီရင်တင်းမာမှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်တွင်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကအရတားတွေကိုစစ်စစ်တာတွေများနေတဲ့အတွက်သတိထားသွားလာကြဖို့အေအေကသတိပေးပါရယ်စားတဲ့သတင်းပေးပို့ချက်တွေကိုဇက်လိုက်ထုတ်လွှင့်ပေးပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရယ်အခုတော့သတင်းတွေကိုကျွန်တော်နဲ့ကိုခင်ပောင်စိုးမင်းတို့ကပြောပြမှာပါရုရှားကယူကရိန်းကိုကျူးကျော်မှု၅လပြည့်မှာတော့ပြီးခဲ့တဲ့ရုရှားတွေဟာနေစဉ်ယာနဲ့ချီဒဏ်ရာရသေဆုံးမှုရှိနေနိုင်ကြောင်းထောင်နဲ့ချီတဲ့စစ်ဗိုလ်တွေကြာဆုံးရတဲ့အတွက်ရုရှားတိုက်ရဲ့အမိန်ပေးစနစ်ဟာအခက်အခဲကြုံနေရတယ်လို့ယုံကြည်ရကြောင်းအမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူကတောက်ကြနေမှာပြောဆိုပါရတယ်။ရုရှားတပ်တွေဟာယူကရိန်းရှေ့ဘက်ဒုံဘက်ဒေသအပါအဝင်ယူကရိန်းရဲ့၅ပုံတပုံလောက်ကိုသိမ်းပိုက်ထားတယ်လို့ဆိုပါရတယ်။၅လအတွင်းရုရှားဘက်ကအကြအစုံ15,000လောက်ရှိပြီးဒဏ်ရာရသူဟာ4,500လောက်ရှိတယ်လို့ CIA အကြီးအကဲ William Burns ကဗိုလ်ထူးနေမှာပြောဆိုခဲ့ပါတယ်။အမည်မဖော်လိုတဲ့ American ရာရှိကတော့ယာနဲ့ချီတဲ့ဒုဗိုလ်ဗိုလ်ကြီးတွေအပြင်ယာနဲ့ချီတဲ့ဗိုလ်မှူးကြီးအဆင့်တွေပါကြာဆုံးပြီးဗိုလ်ချုပ်ကြီးအဆင့်တော်တော်များများလည်းကြာဆုံးတယ်လို့ပြောဆိုပါတယ်။ရုရှားဘက်ကတော့ထိခိုက်ကြာဆုံးမှုနဲ့ပတ်သက်ပြီးထိတ်ဖို့ပြောဆိုတာမရှိပါဘူး။ပြီးခဲ့တဲ့မတ်လတည်းတုန်းကရုရှားစစ်သား1,352ယောက်ကြာဆုံးတယ်လို့ပြောခဲ့ထုတ်ဖော်ပြောဆိုခဲ့ပူးပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အနေနဲ့ယူကရိန်းကိုအမေရိကန်လို့ဂျက်တိုက်လေရင်နေပေးပို့တဲ့မပေးပို့တဲ့စူးစမ်းလေ့လာနေတယ်လို့တောက်ကြနေမှာပဲသမရအင်တာဗျူတော်ပြောရေးဆိုခွင့်ရှိသူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကနေကမ္ဘာဈေးကွက်ကိုနှံစားသီးနှံတွေပြန်တင်ပို့နိုင်ပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာကြုံတွေ့နေရတဲ့စားနပ်ရိက္ခာအခက်အခဲပြည်လည်စေမဲ့သဘောတူညီချက်တရက်ကိုတောက်ကြနေကရုရှားနဲ့ယူကရိန်းတို့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာလက်မှတ်ရေးထိုးနိုင်ပြီဖြစ်ပါတယ်။ဒီသဘောတူညီချက်ဟာလွယ်လွယ်နဲ့ရခဲ့တာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကပြောပါတယ်
။ You have overcome obstacles and put aside differences.
အလုံးပဲဘုံအချိုးစွားကိုပေါ်ဆောင်ပေးမဲ့ခဏဦးခြေလှမ်းကိုလမ်းဖွင့်ပေးဖို့မတူကွဲပြားမှုတွေကိုဘေးဖယ်ထားပြီးအခက်အခဲတွေကိုကျော်လွှားနိုင်ခဲ့ပါပြီလို့အတွင်းရေးမှူးချုပ်ကယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေလက်မှတ်ရေးထိုးကြတဲ့အခမ်းအနားမှာပြောဆိုသွားတာပါ။ယူကရိန်းနိုင်ငံကလူသားပေါင်း400လောက်ကိုတနစ်စာအလုံလောက်ကျွေးမွေးနိုင်တဲ့နှံစားသီးနှံတင်ပို့ရောင်းချတဲ့ဥဆောင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ရုရှားကပင်လယ်နက်မှာပိတ်ဆို့ထားတဲ့အတွေ့နှံစားသီးနှံတန်ချိန်သန်းပေါင်း20လောက်ဟာတိုးလောင်ကြီးတွေတင်မောတွေပေါ်မှာပိတ်မိနေတာဖြစ်ပါတယ်။ Black Sea Initiative ပင်လယ်နက်သဘောတူညီချက်လို့အမည်ပေးထားတဲ့အဲ့ဒီစာချုပ်ကိုယူကရိန်းအခြေခံအဆောက်အအုံဝန်ကြီး Oleksandr Kubrakov နဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီရှော့ဂူတို့ဟာမျက်နှချင်းမဆိုင်ကြဘဲစပွဲမှာတယောက်တစ်လက်စီလာရောက်ပြီးလက်မှတ်ရေးထိုးကြပါတယ်။အဲ့ဒီသဘောတူညီချက်အရယူကရိန်းစိုက်ကန်းတွေကိုနှံစားသီးနှံတွေလာရောက်တည်ယူချဖို့ဝင်ရောက်လာတဲ့ကုန်တင်သင်္ဘောတွေအနေနဲ့လက်နက်တွေတည်ဆောင်လာတာရှိမရှိတူရကီရုရှားနဲ့ယူကရိန်းပူးရဲဆစ်ဆေးအဖွဲ့တွေကစစ်ဆေးဖို့ရှိပါတယ်ခင်ဗျာ
။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အရေးပါတဲ့အကြံပေးရရှိဟောင်းနဲ့ အိမ်ပြူတော်တာဝန်ရှိသူအကြီးအကဲဟောင်းတူဖြစ်ခဲ့တဲ့စတီဗ်ဘန်နွန်ကိုလွှတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့အပြစ်ရှိကြောင်းတရားရုံးကတောက်ကြနေမှာအမိန့်ချမှတ်လိုက်ပါတယ်။2022ခုနှစ်ဇန်နဝါရီလကလွှတ်တော်ကိုဝင်ရောက်ဆင်းနှင်းခဲ့မှုနဲ့ပတ်သက်ပြီးလွှတ်တော်စုံစမ်းရေးကော်မရှင်ကလာရောက်ထွက်ဆိုဖို့ဆင့်တခေါ်တာကိုမလာရောက်ဘဲလစ်လူရှုခဲ့သလိုတင်ပြဖို့တောင်းခံတဲ့အထောက်အထားတွေကိုလည်းမပေးဘဲထားခဲ့တဲ့အတွက်အခုလိုအပြစ်ရှိကြောင်းချမှတ်လိုက်တာဖြစ်ပါတယ်။ဒီဆွဲဆိုချက်နှစ်ခုစလုံးမှာတစ်ခုစီအတွက်အပြစ်ဒဏ်ကတော့ထောင်ဒဏ်ရက်30ကနေတစ်နှစ်အထိကြာခံရနိုင်ပြီးဒဏ်ငွေဒေါ်လာ100ကနေ3,000အထိပေးဆောင်ရနိုင်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသား10ဦးနဲ့အမျိုးသမီး4ဦးပါတဲ့တရားသူကြီးအဖွဲ့ကတရားစီရင်ဆုံးဖြတ်ခဲ့တာဖြစ်ပြီးသမရနေစင်လက်ထက် Watergate အရေးတော်ပုံကိစ္စပြီးရင်ပြီးရင်ဒါဟာပထမအဆုံးချိန်လွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားစွဲဆိုမှုအနိုင်ရတာဖြစ်ပါတယ်။ဒီတရားစွဲဆိုမှုအနိုင်ရတာဟာဒီမိုကရက်ရဲ့အဓိကအောင်ပွဲဖြစ်တယ်လို့မြင်သူတွေရှိပါတယ်။တရားစွဲဆိုခံရသူဘက်ကတော့ဒါကတော့ဒီမိုကရက်တွေကစတီဘန်နွန်ကိုနိုင်ငံရေးအရာပြစ်မှတ်ထားပြီးတတ်တက်လုပ်တာလို့ပြောဆိုပါတယ်။ဒီလွတ်တော်စည်းနှင်းမှုကိစ္စနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကတရားလိုလုပ်ပြီးတရားစွဲတာဖြစ်ပါတယ်။
လီဘီယာနိုင်ငံမြို့တော်ထရီပိုလီမှာပြည်သူ့စစ်အဖွဲ့တွေအကြားကြာသာပတေးနေ့ညဘက်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ကြောင်းအရေးပေါ်ဝန်ဆောင်မှုဌာနကပြောကြားပါတယ်။ကလေးတူဦးပါဝင်လူ9ဦးသေဆုံးခဲ့ပြီးအရက်သားတွေပါဝင်25ဦးဒဏ်ရာရှိကြကအဲ့ဒီထဲကအများစုကတော့စိုးရင်ရတယ်လို့ LRF သတင်းဌာနကအရေးပေါ်ကယ်ဆယ်ရေးဌာနတွေကပြောပါတယ်။ကြာသာပတေးနေ့နောက်ပိုင်းကထရီပိုလီမြို့တော်အရှေ့ပိုင်းလူနေထူထပ်တဲ့ရပ်ကွက်မှာအရဒါတပ်ဖွဲ့နဲ့ထရီပိုလီတော်လိုင်းရေးတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာလို့မီဒီယာတွေမှာဖော်ပြကြပါတယ်။ပစ်ခတ်မှုတွေဟာတခြားနေရာတွေကိုပြန့်နှံ့သွားပြီးတက္ကသိုလ်အဆောင်တွေမှာကျောင်းသား60လောက်ဟာကယ်ဆယ်ရေးတွေရောက်မလာခင်အထိပိတ်မိနေကြတယ်လို့ဆိုပါတယ်။ဒါ့အပြင်ဖော့နက်ခရိုင်မှာမင်္ဂလာဆောင်အခမ်းအနားတစ်ခုကိုတက်ရောက်လာကြတဲ့အမျိုးသမီးတွေလည်းပိတ်မိနေကြတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်။လီဘီယာနိုင်ငံမှာကုလသမဂ္ဂထောက်ခံတဲ့အစိုးရအဖွဲ့ကအဗ်ဒူလာမစ်ဒီဘိုင်ဘက်ကလီဘီယာစစ်တပ်နဲ့သဘောတူညီချက်ရရှိပြီးဝန်ကြီးချုပ်နေရာအတွက်ပါလီမန်ကရွေးချယ်ပေးထားတဲ့ဖက်တီဘက်ရှာဂတ်ကိုအာဏာလွှဲပေးဖို့ညှင်းဆိုခဲ့ပြီးတဲ့နောက်သူ့ကိုထောက်ခံတဲ့တပ်ဖွဲ့တွေအကြမ်းမှာလက်နက်ကင်ပရိပခါတွေတင်းမာမှုဖြစ်ပွားခဲ့ကြပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကစနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့သတင်းတွေကိုပြောပြပါဦးမယ်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာကဥပဒေကြောင်းအရလုပ်ပိုင်권ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာစစ်ဆေးသွားမယ်လို့ ICJ တရားရုံးကဆုံးဖြတ်လိုက်ပါတယ
် The court concludes that the Gambia as a state party to the genocide convention
လူမျိုးတောင်းအောင်လှုပ်ဆောင်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အချက်အပါအဝင်ဂမ်ဘီယာကတရားစွဲဆိုမှုဟာအကျုံးမဝင်ဘူးဆိုတဲ့မြန်မာနိုင်ငံဘက်ကကန့်ကွက်ချက်အားလုံးကို ICJ တရားရုံးကပယ်ချခဲ့ကြောင်းတရားသူကြီးကအမိန့်ချမှတ်သွားတာဖြစ်ပါတယ်2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနယ်မြေရှင်းလင်းစဉ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့နိုင်ငံကျူးလွန်ခဲ့တာဟာနိုင်ငံတကာစာချုပ်ပါအချက်လက်တွေကိုချိုးဖောက်ရာကြပြီးလူမျိုးတွေတပ်ဖြတ်မှုမြောက်တယ်ဆိုတာကိုဆိုကဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်မှာ2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။နယ်သာလန်နိုင်ငံ The Hague မြို့မှာအမှုကိုစတင်ကြားနာခဲ့တဲ့အချိန်မှာအမှုစစ်ဆင်နေခြင်းကာလအတွင်းရိုဟင်ဂျာတွေပေါ်နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တရားရုံးကတားမြစ်ပေးဖို့ဂမ်ဘီယာနိုင်ငံကရှောက်ထားခဲ့တာကိုမြန်မာနိုင်ငံကလိုက်နာရမယ့်ယာယီတားမြစ်အမိန့်ကိုတရားရုံးကချမှတ်ပေးခဲ့ပါတယ
်။ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာရိုဟင်ဂျာတွေအပေါ်လူမျိုးသုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစွပ်စွဲချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကကန့်ကွက်ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဇူလိုင်လ22ရက်နေ့ကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်စီချင်းလူမျိုးစုအဖွဲ့ CAM ကကြိုဆိုလိုက်ပါတယ်။ဒါအပြင်လူသားဖြစ်မှုကိုစန့်ကျင်တာနဲ့လူမျိုးတုံးလှုပ်ဆောင်မှုတွေကိုမြန်မာစစ်အစိုးရအနေနဲ့တာဝန်ခံရမယ်ဆိုတာကိုအာဖရိကတိုက်ဂမ်ဘီယာနိုင်ငံက ICJ မှာစွဲချက်တင်တာနဲ့ပတ်သက်ပြီးနယ်သာလန်ကနေဒါတို့ကထောက်ခံကြတဲ့အပေါ်မှာဂျန်နဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကလည်းပူးပေါင်းကြဖို့ချင်းလူမျိုးစုအဖွဲ့ CM ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်ချင်းပြည်နယ်နဲ့စကိုင်းတိုင်းကခရီးရန်ဘာသာဝင်တွေနဲ့လူနည်းစုတွေအပေါ်ကျူးလွန်တဲ့ရက်ဆက်မှုတွေအတွက်လည်းမြန်မာစစ်တပ်ကိုတရားစွဲဖို့ CM ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံအကြားအပြန်အလှန်နားလည်မှုတိုးတက်လာရေးရည်ရွယ်ပြီးတော့တောင်ကိုရီးယားနိုင်ငံဟာဆယ်စုနှစ်နဲ့ချီပိတ်ထားတဲ့မြောက်ကိုရီးယားရုပ်မြင်သံကြားနဲ့သတင်းစာတွေအပါအဝင်သတင်းမီဒီယာတွေကိုကြီးရှုပ်ခွင့်ပေးသွားမယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။1948ခုနှစ်နိုင်ငံကွဲပြီးကတည်းကတစ်ဖက်နဲ့တစ်ဖက်သတင်းမီဒီယာကြီးရှုပ်ခွင့်ဖုံးခေါ်ခွင့်လက်ပတ်ခွင့်တွေကိုပိတ်ပင်ထားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားလို့သူတို့အလားတူလုပ်လိမ့်မယ်လို့မထင်ဘူးလို့ဆိုမျိုးတော်မှာရှိတဲ့တက္ကသိုလ်ပါမောက်ခဂျုံယုံဆန်းကပြောဆိုပါတယ်ခင်ဗျာ
။အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဖူကူရှိမာနျူကလ িয়ার ဓာတ်အပိစက်ရုံကနေတန့်စင်ပြီးသားရေတံချိန်သတန်းကျော်တမုတ်တရာတဲ့ကိုစွန့်ပစ်မဲ့အစီအစဉ်ကိုဂျပန်နျူကလ িয়ার ဆိုင်ရာစီမင်းစည်းကမ်းထိန်းသိမ်းရေးဌာနကတောက်ကြာနေကတရားဝင်ခွင့်ပြုလိုက်ပါတယ်။အဲ့ဒီလိုလုံးမဲ့အစီအစဉ်ကိုအစိုးရကလည်းအတည်ပြုထားသလိုနိုင်ငံတကာအနုမြူအေဂျင်စီ IAEA ကလည်းထောက်ခံထားပါတယ်။ဒါပေမဲ့လည်းအဲ့ဒီနျူကလ িয়ার ဓာတ်ပေါင်းပိုစက်ရုံပိုင်တဲ့ကုမ္ပဏီ TEPCO အနေနဲ့အဲ့ဒီလိုမလုပ်ခင်မှာပြည်တွင်းကဒေသခံ၅ဖက်လုပ်ငန်းအပါအဝင်ရေလုံငန်းလုပ်ငန်းသူတွေရဲ့ဆန္ဒကိုလည်းရယူရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်မတ်လ17ရက်နေ့ကသမုဒ္ဒရာရေအောက်ကပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီရေလိုင်းတွေဟာဖူကူရှိမာနျူကလ িয়ার ဓာတ်အပိစက်ရုံကိုရိုက်ခတ်ခဲ့ပြီးအေးဒတ်ပေးတဲ့စနစ်တွေပျက်စီးကုန်ပါတယ်ခင်ဗျာ
ဒရင်တွေကိုကျွန်တော်နဲ့အတူကိုခင်မောင်စိုးမင်းတို့ကပြောပြခဲ့တာပါခင်ဗျာအခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်ဒရင်ပြဖို့ချက်နဲ့ဒရင်စောင်းမတွေကိုဇက်တိုက်ထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းဂမ်ဘီယာနိုင်ငံရဲ့ဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာလက်ခံကြားနာခွင့်မရှိဘူးလို့မြန်မာဘက်ကကန့်ကွက်ခဲ့ပေမဲ့ ICJ ကတောက်ကြနေမှာပယ်ချခဲ့ပြီးလက်ခံကြားနာဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုဆုံးဖြတ်လိုက်တာဟာထူးခြားပြီးအရေးပါတယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုဒီ ICJ ဆုံးဖြတ်ချက်ရဲ့ထူးခြားမှုကို45 Reds လူခွင့်ရေဖွဲ့ထူထောင်သူနဲ့အမှုဆောင်ရာရှိချုပ် Matthew Smith က
It's significant that the court rejected all four of the Myanmar
ICJ တရားရုံးအနေနဲ့မြန်မာစစ်အုပ်စုဘက်ကခြေပကျက်၄ခုအကုန်လုံးကိုပယ်ချလိုက်တာဟာထူးခြားအရေးပါပါတယ်ဒါပြင်တခဲနဲ့ဒါမှမဟုတ်တခဲနဲ့ဤပါမဲနဲ့ပယ်ချလိုက်တာပါဒါကြောင့်ထူးခြားတဲ့နေထူးနေမြတ်ပါမြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုနှိပ်စက်မှုစားတဲ့ရာဇဝတ်မှုတွေကနေလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာတွေအတွက်တင်မကပါဘူးဒီနေ့ဟာစစ်အုပ်စုရဲ့အကြီးအကျယ်ကျူးလွန်နေရာတွေခံစားနေရတဲ့ပြည်သူတွေအတွက်ပါအရေးပါတဲ့နေပ
ါဒီဆုံးဖြတ်ချက်ချချိန်မှာ ICJ တရားရုံးထဲမှာရှိနေခဲ့တဲ့ဒီထိန်ခြေဆိုင်မြန်မာရိုဟင်ဂျာဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည်း
ကျွန်တော်တို့နိုင်ငံသူနိုင်ငံရိုဟင်ဂျာပါဝင်ကျွန်တော်တို့နိုင်ငံအတွက်ပေါ့နော်ဒါကဒီစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုအပေါ်မှာဒီတရားစီရင်မှုကဆက်သွားမယ်ဆိုတာကတော်တော်လေးကိုကောင်းတဲ့မင်္ဂလာဝန်တာစီကတတိယပေါ့ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတာဒါကနှိပေါင်းများစွာရှိပြီအဲ့ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစီအုပ်စုကကင်းလွတ်ခွင့်ဆိုတဲ့ဟာရနေတယ်အဲ့ဒါကင်းလွတ်ခွင့်မရဘဲနဲ့ဒီတရားစီရင်မှုကဆက်သွားမယ်ဆိုရင်တရားခွင်ပေါ်မှာအမှန်တရားရရှိဖို့တော့ကျွန်တော်တို့ကကောင်းတာပေါ့ ICJ မှာလူမျိုးတုံးရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအမှုကိစ္စသည်ရိုဟင်ဂျာတွေအတွက်မဟုတ်ဘူးကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ဒီနေ့စစ်တပ်ရဲ့အာဏာသိမ်းစစ်ကောင်စီရဲ့ရက်စက်မှုပေါင်းစုံကိုခံနေရတဲ့နိုင်ငံသူနိုင်ငံသားအလုံးအတွက်တရားမျှတမှုရဖို့လမ်းကြောင်းတစ်ခုကိုဦးတည်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့နိုင်ငံသူနိုင်ငံသားအလုံးကလိုလားနေတဲ့အမှန်တရားရရှိတရားမျှတမှုရရှိရတဲ့အရန်ကိုတော်တော်လေးကိုကောင်းတယ်
ချိန်ထဲမှာလက်ရှိစစ်အာဏာသိမ်းပြီးဖြစ်ပျက်နေတာတွေပေါ်တည့်ရောက်မှုရှိနိုင်ပုံကိုလည်းဥထွန်းခင်က
စစ်အာဏာသိမ်းကောင်စီကအခုဒီနေ့ထက်ထိလေသူတို့ကတော့လူတွေကိုမဟုတ်မတရားလူရိုဟင်ဂျာလူမျိုးတို့တပ်ဖြတ်မှုလေးလုပ်နေတယ်တခြားပြည်မမှာဩတခြားတနိုင်ငံလုံးမှာဩလူနေစုတွေကိုလည်းနေစဉ်နဲ့အမျှရဇဝဲမှုတွေကျူးလွန်နေတယ်တပ်ဖြတ်မှုတွေလုပ်နေတယ်အိမ်တွေကိုမီးရှို့နေတယ်ဓာရီကိုသူတို့ကစစ်အာဏာသိမ်းကောင်စီအနေနဲ့ပြေးမလွတ်ဘူးတရားမျှတမှုအတွက်လမ်းကြောင်းဖွင့်သွားပြီးအဲ့ဒီအတွက်ကြောင့်ဒီစစ်အာဏာသိမ်းကောင်စီမှာပို့ပြီးဖိအားပေါင်းစုံဖိအားမှုများစွာရှိလိမ့်မယ
်ရှေ့မှာဘလို့ဆက်ဖြစ်လာနိုင်တာကိုမေးရမှာဦးထွန်းခင်ကဆက်ပြီး
အခုကကောင်တာမက်မိုရီယယ်ကို ဂမ်ဘီယာဘက်ကနေဆက်ပြီးတော့အမှုဆွေးချက်တွေရှင်းလင်းချက်တွေဆက်တင်လိုက်ပြီးဂမ်ဘီယာဘက်ကနေမြန်မာဘက်ကဘယ်လိုလာမလဲဆိုတာရှိမယ်ဒါပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့ဒီနေ့လောက်ကြာဖို့ရှိမယ်ဒါပေမဲ့ကျွန်တော်တို့အတွက်အလားလာကောင်းမယ်စစ်တဲ့အတွက်ဒီတရားစီရင်မှုတွားနေတာကတော်တော်ကျွန်တော်တို့အတွက်ကောင်းတယ်ပေါ့နော်ဆုံးဖြတ်ချက်အတွက်ကတော့ခိုင်လုံတဲ့အထောက်အထားတွေကအများကြီးရှိထားပြီးသားဖြစ်ပါတယ်ဒါဘာဖြစ်လို့လဲဆိုတော့ဒီမှာက Fact Finding Missions Report ကုလသမဂ္ဂအရှက်လက်ရှာဖွဲ့စုဆောင်ရေးအဖွဲ့ရဲ့အစီရင်ခံစာကိုပေါ့နော်သူတို့ကတော်တော်လေးကိုခိုင်လုံတဲ့အထောက်အထားတွေသူတို့စီကနေရထားတယ်ဆိုတော့ဒီခိုင်လုံတဲ့အထောက်အထားရှာဖွဲ့ထွေးရှိချက်အရာကတော့ဆုံးဖြတ်လိမ့်မယ်လို့မျှော်လင့်လို့ရတယ်မြန်မာဘက်ကတော့ထုံးစံအတိုင်းတော့ရှေးပါမှုရှိမယ်ရှေးပါမှုရှိရင်လည်းဘာမှတော့ထူးမလာဘူးလို့ကျွန်တော်ထင်ပါတယ်
Fortify Rights အဖွဲ့ကောင်ဆောင် Smith ကလည်းနိုင်ငံတကာကိုအခုလိုတောင်းဆိုလိုက်ပါတယ
် One thing we are advocating for now is for UN
တကူတောင်းဆိုချင်တာကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအမှုမှာဂမ်ဘီယာဘက်ကထောက်ခံပါဝင်ကူညီပေးဖို့ပါအခုချိန်ထိကနေဒါနဲ့နယ်သာလန်နိုင်ငံတွေကပဲပါဝင်လာပါသေးတယ်ဒါကစိတ်ပျက်စရာပါအခုကဒီအမှုမြောက်မမြောက်ဆုံးဖြတ်မဲ့အဆင့်ဆက်သွားဖို့တေချာသွားပြီဖြစ်လို့တခြားနိုင်ငံတွေကလည်းဒီတရားမျှတမှုယာယီကြိုးပမ်းမှုမှာထောက်ခံပါဝင်လာစေချင်ပါတယ်ကုလနိုင်ငံတွေအားလုံးအနေနဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာတာဝန်ရှိတဲ့အတိုင်းအခုမြန်မာပြည်သူတွေခံစားနေရတာကိုအကူအညီဖြည့်ရှင်းပေးဖို့တာဝန်ရှိပါတယ
်ဒီ ICJ တရားဥပဒေနယ်သာလန်နိုင်ငံသဟိတ်မြို့ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ပြည်သူတရားအကြောင်းပြန်ခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့နိုင်ငံတကာရာဇဝတ်မှုခုံရုံး ICJ ကိစ္စနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ်အခုတင်ပြမယ့်အကြောင်းအရာကတော့ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါရစေ KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ကနေခွဲထွက်ပြီးတော့ကော်တူးလီအာမေကိုတည်ထောင်ခဲ့တဲ့ KNTO ကရင်ကာကွယ်ရေးဌာနစစ်ဦးစီးချုပ်ဟောင်းဘုံမှုချုပ်နာရာမြဖွဲ့စည်းထားတဲ့တပ်တချို့နဲ့ KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့ဟာ KNU တပ်မဟာ၄ဘက်မှထိတွေ့မှုတွေရှိတယ်လို့ဆိုပါတယ်ဒီအခြေအနေဟာ KNU ထိန်းချုပ်ရနယ်မြေတွေအတွင်းစစ်ရေးတင်းမာမှုဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးအေးမာကဆက်လက်ပြောပြမှာပါ
တပ်မဟာ၄နယ်မြေထဲမှာစီဦးစီးချုပ်ဟောင်းစောနယ်သားများဦးဆောင်တဲ့ KND ကိုအထူးတပ်ဖွဲ့တွေနဲ့ထိတွေ့ပစ်ခတ်မှုတချို့ရှိခဲ့ပေမဲ့ကြီးမားတဲ့တင်းမာမှုတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်စစ်ဦးစီးချုပ်ရုံးကပြောရေးဆိုခွင့်ရှိသူဖမ်းလုံဟင်းကပြောပါတယ်
။ဒီကလာမဲ့အချိန်တွေတော့မရှိဘူးလို့ပြောလို့ရတာပေါ့နော်။မရှိဘူးဆိုတာကလည်းကျွန်တော်တို့တပ်ထဲမှာကလည်းဟိုသူ့ရဲ့သဘောထားသူ့ရဲ့ဟိုပြောမယ်ဆိုရင်တွားနေတဲ့လမ်းတွေကလည်းကျွန်တော်တို့ကအကုန်ပြီးပြီသားပဲ။အဲ့တော့သူကဟိုကျွန်တော်တို့ရဲ့ချမှတ်တဲ့စီမင်းစည်းကမ်းတွေကိုမှသူကပေါင်ကျော်ပြီးလုပ်တဲ့အပိုင်းလေးအများကြီးရဲ့ပုံမှာဒီ KNU နဲ့ KNU ကလည်းသူ့ကို statement ထုတ်ပြီးတော့ထုတ်ပြန်ထားပြီးတဲ့ဖြစ်တယ်။ပြောမယ်သူတူတူယောက်ကောင်းရဲ့ဟိုပါဆုံးဖြတ်ခြင်းနဲ့ပဲသူလုပ်တာပေါ့။ဟိုမှာကျွန်တော်တို့ KNU meeting KNU ဖွဲ့စည်းတော့တော်တော်ခင်းတယ်ခင်းဒီဝဲအဘော်ဒါဆုံးဖြတ်ခြင်းတွေသူဘာမှမယူဘဲနဲ့သူ့ဘောနဲ့သူနဲ့သူထားပြီးတော့ဖွဲ့လိုက်တဲ့သဘောပါပဲ
။ဘုံမှုချုပ်နေသားမြတ်ဟာဖလူဝလီဒေတာမှာဥပဒေပြင်ပတက်ဖြတ်မှုမှာတာဝန်ရှိတယ်ဆိုပြီး KNU ကစာထုတ်ပြီးတော့ KND ကိုစစ်ဦးစီးချုပ်အဖြစ်ကနေပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လကနေယာယီရပ်ဆိုင်းခဲ့ပါတယ်။ဒီနောက်ဒီနှစ်ဇန်နဝါရီလမှာတော့သူ့နေရာမှာဗိုလ်မှူးရှိလေကို KND ကိုစစ်ဦးစီးချုပ်အဖြစ်ခန့်အပ်ခဲ့ပါတယ်။ဗိုလ်မှူးချုပ်နေသားများကတော့သူ့ရဲ့တာဝန်ကိုရပ်ဆိုင်းလိုက်တာကိုသူကလက်မခံဘူးဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်KND ကိုအထူးတက်ရင်တွေကိုထပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။မကြသေးခင်ကတော့တမဟာလေးနယ်မြေမှာဗိုလ်မှူးချုပ်နယ်သားမြဖွဲ့စည်းထားတဲ့အထူးတက်နဲ့တရင်မျိုးသားလွတ်မြောက်ရေးတပ်တို့ပြစ်ခတ်မှုအနှဲငယ်ရှိခဲ့တယ်လို့လည်းဆိုပါတယ်
။ပြစ်ခတ်မှုတော့ရှိတယ်ကဒါပေမဲ့ KND နဲ့ KND ကိုတော့မဟုတ်ဘူးနော်။ဟိုဒီဟိုပါကော်လာဖူးဆိုတဲ့ဒီဟိုပါနော်ဒီဗိုလ်မှူးချုပ်နယ်သားရဲ့ဖွဲ့ပြလိုက်တဲ့ပြစ်မကြခင်ဒီကင်ကအဖွဲ့လေးတစ်ဖွဲ့ပေါ့နော်။ဒါတို့လည်းတို့ဟိုဘော KND ကိုအမိခံလို့ပဲတော့နော်ဒါပေမဲ့ KND ကိုတတ်ရင်တော့မဟုတ်ဘူးကွာဒီအဲ့ဒီအဖွဲ့လေးတွေနဲ့နည်းနည်းပေါ့ဟိုထိပ်သိမ်းမှုတော့နည်းနည်းရှိကြတာပေါ့
ကရင်ကာကွယ်ရေးဌာန KND ကိုစစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နယ်သားများကတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဟာ KNU အဖွဲ့အစည်းရဲ့နိုင်ငံရေးဦးဆောင်မှုအပေါ်မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်နဲ့စီရေးရချုပ်နှောင်ခံရတာကြောင့် စစ်ကောင်စီကိုပြတ်ပြတ်သားသားစန့်ကျင်ဖို့တွန်းဆုတ်နေတယ်ဆိုပြီးကြေညာချက်ထုတ်ခဲ့ပါတယ်ဒါဟာမမှန်ကန်ကြောင်းဆရာနာတိန်းနာကိုကယန်ယူကစန့်ကျင်ကြောင်းကြေညာခဲ့ပြီးတဲ့နောက်ကယန်ယူရဲ့တပ်မဟာအသီးသီးမှာကယန်နယ်လီတပ်တွေဟာစစ်ကောင်စီနဲ့တိုက်ပွဲပေါင်း900ခန့်ရာကျော်ဖြစ်ခဲ့တာဆိုပြီးကယန်မျိုးသားလူမျိုးရေးတပ်မတော်ဘက်ကဆိုပါတယ်အခုလိုမျိုးကော်တူးလီတပ်မတော်ကို ြီးမှာပဲဒီလိုနောက်ထပ်ကရင်တပ်ဖွဲ့တစ်ခုဖွဲ့စည်းတာကိုလက်ခံမှာမဟုတ်သလိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်နယ်သားများဘက်ကဆွေးနွေးလာတာမရှိသေးပေမဲ့သူ့အနေနဲ့မဖြစ်မနေညှိနှိုင်းသွားရမှာဖြစ်တယ်လို့လည်းဆိုပါတယ
်လောလောဆယ်တော့မရှိသေးဘူးကဒါပေမဲ့ဟိုသူလက်ဒီတိုင်းပဲဆက်သွားလို့တော့မရဘူးလို့တော့ကျွန်တော်မြင်တယ်လေဟုတ်တယ်မလားဒီဒါလည်းကျွန်တော်တို့ရဲ့ဟုတ်ကဲ့အနေနဲ့ KNL ထိချုပ်နေနေတယ်မှာပဲသူကရှိနေတာကိုရှိနေတယ်ပေါ့သူကတော့ဟိုပြန်ပြီးတော့ဟိုပေါ့နိနေနေနဲ့လောက်ရမယ့်အချိန်မျိုးဆိုတော့ဒီတိုင်းတော့သူသွားလို့တော့မရဘူးပေါ့သူကအင်အားကဟိုတတ်မလေးမှာတော့အဲ့ဒီကော်လာဖိုးဆိုတဲ့အင်အားလေးတချို့လေးရှိနေတော့ဒီတတ်မ6ကတ်တွေဥကိဥကိခီရိုဥကိထာတို့မှာတော့အင်အားတချို့ရောအဲ့ဒီတချို့ဒီ PDL လေးတချို့ပေါ့အဲ့မှာသူတို့နဲ့ပူပေါင်းတဲ့အတိုင်းတွေတော့ဘူဆာလုံးတို့လိုတချို့တော့ရှိတာပေါ့အဲ့တော့ပဲအများကြီးတော့မဟုတ်ပါဘူ
း KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နေသားမြကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KNU နဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နေသားမြကြားမှာတစ်ဖက်နဲ့တစ်ဖက်ကြီးညာချက်ထုတ်တာတွေရှိပေမဲ့ကော်တူးလေတက်မတော်ဖွဲ့စည်းတာကိုလက်မခံသလို KNU အဖွဲ့အစည်းအတွင်းမှာတော့ကြီးမားတဲ့အကွဲပြဲတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဘက်ကဆိုပါတယ်အခုဆိုရင်မိခင်အဖွဲ့အစည်းဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးစီရင်ဦးဆောင်မှုနဲ့တပ်မဟာခုနှစ်ခုလုံးမှာ KNL, KNDO, PDF ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ရှင်
ကရင်ပြည်နယ်အတွင်းကအခြေအနေတွေကိုမအေးအေးမှသတင်းပို့သွားတာဖြစ်ပါတယ်ဆက်လက်ပြီးတော့ရခိုင်ဘက်ကအခြေအနေတွေကိုဆက်လက်တင်ပြပေးပါဦးမယ်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီဘက်ကဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေများလာတာကြောင့်ဒေသခံပြည်သူတွေအနေနဲ့မလိုအပ်ဘဲခရီးမသွားဖို့နဲ့သွားလာမယ်ဆိုလို့ရှိရင်လည်းတယ်လီဖုန်းကွန်ပျူတာဆက်သွယ်ရေးပစ္စည်းတွေကိုသတိပြုကင်တွယ်ကြဖို့အေးအေးရခိုင်တပ်မတော်ကသတိပေးထားပါတယ်တလောကမောင်းတော့တိုက်ပွဲအပြီးအစစ်အစစ်တွေပုံများလာလို့လဲဒေတာကနေအခက်ကြုံနေရတယ်လို့သိရပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကဆက်ပြီးပြောပြပါမယ
်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအနေနဲ့ဒေတာခံတွေကိုဖမ်းဆီးတရားစွဲဆိုတာတွေကုန်းလန်းရေလန်းတွေမှာစစ်ဆေးဂိတ်တွေတိုးမြင့်စစ်ဆေးနေတာတွေနဲ့ဒေတာခံတွေရဲ့နေအိမ်ကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ကမနေ့ကထုတ်ပြန်ပါတယ်ဒါကြောင့်လဲရခိုင်ပြည်သူတွေအနေနဲ့ခီးသွားလာမယ်ဆိုရင်ဖုန်းကွန်ပျူတာစတဲ့ပစ္စည်းတွေကိုရှင်းလင်းပြီးမှယူဆောင်သွားဖို့နဲ့သေရေးရှင်ရေးကိစ္စလွှဲရင်ခီးသွားလာတာတွေမလုပ်ကြဖို့ရခိုင်လက်နက်ကင်အေအေဖွဲ့ကတတိပေးထားပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေကိုတင်းကျပ်စစ်ဆေးနေတာတွေကြောင့်ဒေသခံတွေအနေနဲ့အခက်ကြုံနေရတယ်လို့မြောက်ဦးမြို့နယ်တွင်ဒေသခံကိုဝင်းအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့ဟုတ်အခုကဒီရခိုင်ပြည်မှာပေါ့နော်ဒီစစ်ကောင်စီကနေပြီးတော့ဒီအတော်လာတွေကိုပေါ့ဒီဖမ်းဆီးတာတွေဒီစိုက်ဆဲရတယ်ရှိတယ်ပေါ့အခုကျွန်တော်တို့ဆိုရင်ဒီခရီးတော့ရင်လည်းလည်းတော်လို့များတော့ဘူးပြီးတော့ကိုတို့တော့ရှင်နေနေရလေတော်လို့များတော့ဘူးပြီးတော့နောက်ထပ်ကညဘက်ဆိုရင်လည်းနေမကောင်းလို့ဖြစ်ရင်တော့ကျွန်တော်တို့စိတ်ခန့်အဆင်ုံစိတ်ခန့်တော့ပြရမှာတော့မတော်ရကြဘူးဖြစ်နေတယ်ဘာဖြစ်လို့ဆိုတော့ဒီစစ်တဲကပေါ့နော်ဒီဖမ်းမလားစိုက်ဆဲမလားဆိုတော့ကျွန်တော်တို့ကြောက်နေရတယ်ပေါ့ပြီးတော့အခုကအေကထုတ်ပြန်တတိပြလိုက်တော့ကျွန်တော်တို့ပိုတိထားရမယ်ဘာလို့ကျွန်တော်တို့လည်းအခုဆိုရင်ဘယ်လိုလုပ်ရမလဲမသိတော့ဖြစ်နေတယ်ဟောတော်တော်လေးခက်ခဲဖြစ်နေပါတယ်ဟော
စစ်ကောင်စီအနေနဲ့ပြည်သူတွေကိုဖမ်းဆီးစစ်ဆေးတာတွေဟာပုံမှန်လုပ်နေကြဆိုပေမဲ့ပြီးခဲ့တဲ့ရပိုင်တွင်ဖြစ်ပွားခဲ့တဲ့မောင်တော်တိုက်ပွဲပြီးမှဖမ်းဆီးစစ်ဆေးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးဖေတန်းကပြောပါတယ
်။အခုဖြစ်လာပြီဆိုရင်လူထုတွေကိုဟိုတားရေးလာရေးကန့်တတ်တာတို့ကိုယ်စီစစ်ဆေးမှုကိုကန့်တတ်တာတို့နောက်ပြီးတော့အနီးအနားမှာရှိတဲ့လူတွေကိုဖမ်းဆီးစစ်ဆေးတာတို့ပြီးတော့စိုက်ကယ်တွေနဲ့ကားနဲ့တွားတဲ့လူတွေပေါ်မှာဖုန်းတွေကိုစစ်ပြီးတော့အထက်မှာအာရှယ်လေရှာပွေပြီးတော့အဲ့ဒါကိုတရားစွဲတာလို့အဲ့ဒါမျိုးတွေကအာလုံနေရဖြစ်ပြောဖြစ်လာတယ်ဆိုတော့အခုဒီပေါင်းတော့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာပို့ပို့ဟိုစိတ်လာတာပေါ့အဲ့ဒါမျိုးလို့တာပို့စိတ်လာ
စစ်ကောင်စီအနေနဲ့ရခိုင်ဒေသခံတွေပိုင်ဆိုင်တဲ့ဖုန်းကွန်ပျူတာတက်ဘလက်စတဲ့စက်သွေးကြီးကိရိယာတွေကိုအာရမသိမ်းယူပြီးတော့ရခိုင်လက်နက်ကင်အေအေအဖွဲ့နဲ့ဆက်ဆက်တဲ့ ဓာတ်ပုံတွေအချက်လက်တွေကိုရှာယူပြီးလူမှုကွန်ရက်ပေါ်မှာစစ်ကောင်စီကိုတိုက်ခိုက်ရေးသားထားတဲ့ပို့ရေးထားသူတွေကိုကြစ်မှတ်ထားဖမ်းဆီးတာတွေလှုပ်ဆောင်နေတယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇွန်လကလည်းရခိုင်ဒေသခံ30ကျော်ကိုစစ်ကောင်စီကဖမ်းဆီးတရားစွဲတာတွေရှိခဲ့ပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအာတူးမြင့်နေရာချနေတာကြောင့်အချိန်မြွေးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်ပြည်သူတွေကိုသတိထားနေထိုင်ကြဖို့လဲရခိုင်လက်နက်ကိုင် AA အဖွဲ့ကသတိပေးထားပါတယ
်။ဒါကတော့ရခိုင်ပြည်နယ်ဘက်ကအချိန်တွေကိုကိုစံကြောပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်။စိတ်ချမ်းသာရေးဆိုင်ရာယောဂါတွေအတွက်ကုသမှုကိုပြုပြင်ပြောင်းလဲရေးအတွက်ကမ္ဘာ့ချမ်းသာရေးအဖွဲ့ကြီး WHO ကတောင်းဆိုလိုက်ပြီးလက်ရှိစောင်းရှောက်မှုစနစ်တရားမထိရောက်သလိုရက်စက်ကြမ်းကြုတ်မှုတွေလည်းရှိနေတယ်လို့ပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးမှာပါ
။ဆေးယောဂခန်းစားရသူက2019ခုနှစ်မှာလူဦးရေ3,500လောက်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးယောဂရဲ့ပထမနှစ်အတွင်းမှာစိတ်ထက်ချမ်းမှုနဲ့စိုးရိမ်ကြောင့်ချမှုက26ရာခိုင်နှုန်းကျော်အထိတိုးလာတဲ့ဆိုတဲ့အခြေအနေမျိုးတွေကိုပြသတဲ့အချက်လက်သစ်တွေထွက်ပေါ်လာတာနဲ့အတူဆေးယောဂခံစားရသူအရေအတွက်ကလည်းတိုးလာနေပါတယ်။ရာစုနှစ်သစ်ကူးပြောင်းချိန်နောက်ပိုင်းကမ္ဘာစိတ်ချမ်းမရေးကိုအခြေပြန်ဆုံးပြန်လည်သုံးသပ်မှုအဖြစ်ကမ္ဘာချမ်းမရေးအဖွဲ့ကြီးကမကြာခင်ကထုတ်ပြန်ပါတယ်။ဆေးကျော်သက်တွေရဲ့14ရာခိုင်နှုန်းဆေးကျော်သက်9ဦးမှ1ဦးကစိတ်မချမ်းသာမှုနဲ့ရင်ဆိုင်နေကြရတာကိုလေ့လာချက်ကတွေးရှိထားပါတယ်။သေဆုံးမှုတရတဲ့ကတအူးကတေချောင်းချန်စီမှုဖြစ်ပြီး58ရာခိုင်နှုန်းကအသက်50အောက်ဖြစ်ကြတယ်လို့လည်းအစင်ခန်းစားကဖော်ပြပါတယ်။စိတ်ဖောက်ပြန်မှုတွေမှာမတန်ဆွမ်းဖြစ်ရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ WHO ရဲ့စိတ်ချမ်းသာရေးဆိုင်ရာဌာနအကြီးအကဲ Mark Ben O'Meara ကပြောပါတယ်။စိတ်ချမှုနဲ့စိုးရိမ်ပူပန်မှုအကြောင်းတစ်ခုတည်းနဲ့တင်ကုန်းထုတ်ဆွမ်းအားကြတာကြောင့်ကမ္ဘာစီးပွားရေးမှာနှစ်စဉ်ဒေါ်လာ1 trillion နီးပါးဆုံးရှုံးကြောင်းလည်းသူကပြောပါတယ်။လူမှုစီးပွားရေးအကျိုးဆက်ကြီးမားခြေပြန့်ပေးမယ်လို့လည်းလူအများပြားကတော့အကြောင်းအမျိုးမျိုးကြောင့်စိတ်ချမ်းသာရေးပြဿနာတွေအတွက်အကူအညီမရယူကြဘူးလို့သူကပြောပါတယ
်။ They fear the stigma of seeking help.
အကူအညီရှာရမှာရှစ်တာကိုစိုးရိမ်တာကအကြောင်းတစ်ခုဖြစ်နိုင်ပါတယ်။နောက်တစ်ချက်ကတော့ရနိုင်တဲ့ဝန်ဆောင်မှုတွေကလည်းအပြည့်အဝရင်းနှီးမြှုပ်နှံဆောင်ရွက်ထားတာမဟုတ်တာကြောင့်မယုံကြည်ကြတာလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်ကတော့စိတ်ကြမ်းမာရေးပြဿနာနဲ့ပတ်သက်ပြီးသိရှိနားလည်မှုကအကန့်အသတ်နဲ့ပဲရှိတာကြောင့်ပြဿနာကိုမသိနားမလည်တာလည်းဖြစ်နိုင်ပါတယ
်။ထိရောက်သက်သာပြီးအရေးအသွေးရှိတဲ့စိတ်ကြမ်းမာရေးဆောင်ရှောက်မှုကိုလိုအပ်နေသူတွေထဲကအနေငယ်ပဲရတယ်လို့လည်း WHO ကပြောပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးစဉ်နိုင်ငံတွေကြားကွာခြားမှုကကြီးမားကြောင်းကုသမှုခံတဲ့ပြင်းထန်စိတ်ဝေဒနာခံစားရသူတွေရဲ့80ရာခိုင်နှုန်းကချမ်းသာတဲ့နိုင်ငံတွေမှာဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေက12ရာခိုင်နှုန်းသာရှိတယ်လို့လည်းနှိုင်းယှဉ်ဖော်ပြပါတယ်။လက်ရှိစိတ်ကျန်းမာရေးပြုစုဆောင်ရှောက်မှုစနစ်ကပျက်စီးနေပြီးပြုပြင်ပြောင်းလဲရမယ်လို့လည်း WHO ရဲ့စိတ်ကျန်းမာရေးဌာနအကြီးအကဲ Ben O'Meara ကပြောပါတယ်စိတ်ကျန်းမာရေးဆိုင်ရာအတွက်အသုံးပြုတဲ့ငွေကြေးရဲ့၃ပုံ၂ပုံကိုစိတ်ကျန်းမာရေးဆိုင်ရာထိန်းသိမ်းရေးစည်းရုံးကြီးတွေအတွက်အစိုးရတွေကအသုံးပြုနေတယ်လို့လည်းသူကပြောပါတယ်ပိုပြီးအသုံးပြုရလွယ်တာကြောင့်ရရွာအခြေပြုစိတ်ကျန်းမာရေးစည်းကမ်းတွေအတွက်ငွေသုံးတာပိုပြီးတော့ကောင်းတယ်လို့လည်းသူကပြောပါတယ
်။ It's less likely that
လူအခွင့်အရေးချိုးဖောက်မှုတွေရှိတာမျိုးကတော့ဖြစ်နိုင်ချေနည်းပါတယ်။စေယုံကြီးတွေရဲ့ဝန်းကျင်ဟာဆိုရင်ပြဿနာအကြီးအကျယ်ရှိတဲ့လူတွေအများကြီးကိုစုပေါင်းထားတဲ့စေယုံကြီးတွေအဖြစ်ကိုလွယ်လွယ်နဲ့ရောက်သွားတာပါ။တကားတွေဖွင့်ထားတဲ့အတိုင်းဝန်းအခြေပြုပုံစံမှာတော့ဒီအခြေအနေမျိုးဖြစ်ဖို့နည်းပါတယ်။အတိုင်းဝန်းအခြေပြုပုံစံမှာတော့လူတွေလည်းလွယ်လွယ်ကူကူလာပြီးကုသခံယူလို့ရပါတယ်။စေယုံမှာတော့အသေးပြက်မှုများတာကြောင့်အများစုကလာပြီးကုသကြမှာမဟုတ်ပါဘူ
းနိုင်ငံတွေအနေနဲ့ရက်ရွာအခြေဖြုတ်ကျန်းမာရေးဝန်ဆောင်မှုတွေကိုပိုပြီးခိုင်မာအကောင့်အောင်လုပ်ချင်းနဲ့ပိုပြီးကောင်းမွန်သက်သာတဲ့ကုသမှုတွေပေးနိုင်တယ်လို့လည်း WHO ကပြောပါတယ်ကျောင်းတွေမှာနဲ့အချင်းထောင်တွေမှာအခြေခံကျန်းမာရေးဆောင်ရှောက်မှုတွေကိုကုသမှုအဆင့်တိုးမြှင့်ဖို့လည်းအကြံပြုပါတယ်စိတ်ချမ်းသာရေးဆိုင်ရာကုသမှုကိုကျန်းမာရေးအမကန်အစီအစဉ်မှာလည်းထည့်သွင်းတဲ့အကြောင်းပြောပါတယ်ရှင
်။မတ်သိကြီးတိုက်တင်ပြသွားတာပါ။ VO ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့စနေနေ့မနက်ဘက်အသံလွှင့်စီစဉ်နေကိုလိုင်းနိုမီတာ25 kHz 11.33ညလိုင်းနိုမီတာ40 kHz 9.33ညလိုင်းနိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးအစီအစဉ်သုဒ္ဓဆောင်လင်း American တခွင်သိပ္ပံနဲ့ဤပညာစတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုဦးစွာတင်ပြပါရစေ။ကမ္ဘာတဝန်းစားနပ်ရိက္ခာမလုံလောက်မှုနဲ့အငတ်ဘေးဒုက္ခတွေဟာတစ်နှစ်တစ်နှစ်ပိုဆိုးလာနေပြီးဒါကိုရပ်တန့်အောင်ကမ္ဘာကြီးကမဆောင်ရွက်နိုင်သေးဘူးလို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ကသတိပေးနေပါတယ်။ကိုဗစ်ကပ်ဘေးနဲ့လက်နက်ကင်ပဋိပက္ခတွေဇက်တိုက်ကြုံနေရတဲ့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောစားနပ်ရိက္ခာမလုံလောက်မှုအခြေအနေဘယ်လိုရှိပါသလဲအမျိုးသမီးနဲ့ကလေးငယ်တွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနေပါသလဲဆိုတာကိုဒီတစ်ပတ်အမျိုးသမီးကန္တာမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်
ပြီးခဲ့တဲ့2021ခုနှစ်အတွင်းကမ္ဘာတဝန်းကလင်းငယ်တွေအပါအဝင်လူသန်း2000ကျော်ဟာကျန်းမာရေးနဲ့ညီညွတ်ပြီးအာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးခွင့်မရကြသလိုသန်း800ကျော်ကတော့အာဟာရချို့တဲ့မှုဆူဆူဝါကြုံရပြီးအငက်ဘေးအထိဒုက္ခကြုံရတဲ့သူတွေဖြစ်တယ်လို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ရဲ့နောက်ဆုံးအစီရင်ခံစာမှာထောက်ပြထားပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းကျော်အငက်ဘေးအကြီးအကျယ်စိုက်နေတာပါ။2030ပြည့်နှစ်ရည်မှန်းချက်ထားပြီးကမ္ဘာတဝန်းအငတ်ဘေးအပြင်းတိုင်တိုက်ဖျက်ရေးကုလသမဂ္ဂရဲ့ဥဆောင်ချူပတ်မှုတွေနောက်ပြန်ဆုတ်နေတဲ့အခြေအနေလည်းဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဗစ်ကပ်ဘေးနဲ့လက်နက်ကင်ပြိပတ်ခါတွေကြောင့်စိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေတိတိတသားထိခိုက်ခဲ့ရပြီးစားနပ်ရိက္ခာမလုံလောက်မှုတွေကမ္ဘာနဲ့အဝန်ပိုးပြီးဆိုးလာတာပါ။ဒီလိုအခြေအနေတွေဟာဒီနှစ်2022ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းရိုက်ခတ်မှုရှိနေတဲ့ယူကရိန်းစစ်ပွဲကြောင့်ပို့ပြီးတော့တောင်ဆိုးဝါးလာနိုင်တယ်ဆိုပြီးတော့လဲကျွမ်းကျင်သူတွေကခံမှန်းပြောဆိုထားကြပါတယ်။ကိုဗစ်ကပ်ဘေးတဘာဝဘေးနဲ့စစ်ဘေးဒဏ်တွေစစ်တိုက်ကြုံနေရတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလဲစားနပ်ရိက္ခာရှားပါမှုအခြေအနေကစစ်အာဏာသိမ်းမှုနောက်ပိုင်းမှာတိတိတသားပို့ပြီးဆိုးလာနေတယ်လို့ကယင်းဒီဒေတာဒီမော့ဆိုမျိုးမှာအမျိုးသမီးနဲ့စစ်ဘေးဒုက္ခတဲ့ကုညီဆောင်ရှောက်ရေးလုပ်ငန်းတွေလုပ်ကန်နေတဲ့မမှုဆဲကပြောပါတယ်။
ကိုဗစ်ပထမလိုင်းတွေကစလိုက်တဲ့ဒီအလုတ်ကန်ရှားပါမှုတွေအသားစီးတွေပေါ့နော်ဒီကောက်ကောက်ကွယ်ရေးကြလူတွေအလုတ်လက်မဲ့ဖြစ်သွားတာတွေအလုတ်ရက်နာလိုက်ရတဲ့ဟာတွေပြီးတော့မှဒီဆက်တွေရေးပေါ့နော်ဒါပေမဲ့ဆက်တွေရေးတွေအခက်ခဲဖြစ်သွားတဲ့ဟာတွေကဒုတိယလိုင်းဒုတိယလိုင်းတွေကိုဗစ်ပြီးလို့ရှိရင်ဒီကိုစစ်ပေါ့နော်ကိုစစ်ဆိုတော့အာဏာသိမ်းလိုက်တယ်ပေါ့နော်အာဏာသိမ်းလိုက်တဲ့အခါမှာဒီထက်ပိုအဆိုးသွားတယ်ကိုဗစ်ကတော့ဆိုလို့ရှိရင်နည်းနည်းလောက်တာလူတာရှိသေးတယ်ပေါ့နော်အဲအာဏာသိမ်းလိုက်တဲ့အခါကျတော့ပိုဆိုးသွားတယ်လူတွေကဒီဆရာနာရှင်ကိုတော်လိုင်းနေနေပေါ့နော်ဒီခုနဒီပြိပခါတွေဖြစ်လာတယ်ပြီးဒီတိုက်ပွဲတွေဖြစ်လာတယ်အဲ့မှာဆစ်ဆောင်တွေအများကြီးဖြစ်လာတယ်ပေါ့နော်ဆိုတော့အရင်တော့ဆိုလို့ရှိရင်ကိုဘေးဆိုမဲ့ကိုလေရမှာကိုစိုက်ပြူလို့ရတယ်ကိုကျွဲညွာတရိတ်ဆန်နေနော်ငါတို့ကျဲတို့မွေးမြူလို့ရတယ်ဒါပေမဲ့ဒီလိုမျိုးတော့တိုက်ဆက်မှုတွေဖြစ်တဲ့ခါမှာတေးရလျှောက်ရလောရမယ်ဒီကိုစိုက်ထားတဲ့ဒီသီးနှံတွေတော့ကိုတင်းနေလို့ပြန်ပြီးတော့ရိတ်သိမ်းတော့မရတော့တယ်လို့မျိုးကိုကျွန်းသွားတွေလည်းပြန်ပြီးတော့မှခေါ်လို့မရဘူးတွားယူလို့မရဘူးပေါ့နော်ငားတွေလည်းဆယ်လို့မရဘူးပြီးတော့မှနောက်ထပ်ဒီတင်းနေတဲ့တွေလည်းယခုချိန်ထိပေါ့နော်ပြတ်တော့ပြန်ဆိုင်ယူလို့မရဘူးပေါ့နော်ဆိုတော့ဒီဟာတွေကဘာဖြစ်တာလဲဆိုတော့တဖြည်းဖြည်းဒီဝင်ဝင်ဆိုတော့ဒီစားသုံးနေရတဲ့ဟာတဖြည်းဖြည်းယော့လာအခုချိန်ဆိုလို့ရှိရင်လောကသူတို့ကသူတို့ကဆုထားဆောင်းထားဆိုတော့လောကဘာမှမရှိတော့အချို့လူဆိုလို့ရှိရင်ဒီ energy တွေကျလို့ပေါ့နော်အိမ်တွေလောကဟိုဆိုင်နေအိမ်နေဟိုစပက်ကြီးတွေအကုန်လုံးကပြစကုန်တာပေါ့နော်ဆိုတော့အခုစစ်ဆောင်နေဆိုလို့ရှိရင်အဲ ဒီလိုချန်ကြရတူတူပါစားမယ်ဆိုတော့အချိန်ကြီးတောင်ရှိနေပြီပေါ့နော်ဒီတော့မကုတ်ဒီအနာတိုင်းလို့ပေါ့လည်းနံပါတ်၁၁ရေးတယ်စစ်စစ်ကြီးကြီးတအားများတော့ဒီကိုစင်းတို့ရှိသေးတယ်အရန်တက်တယ်ပြီးတော့လမ်းပိတ်တယ်လမ်းကြီးကလည်းအရင်ကဆိုလို့ရှိတူတူလေးသွားမယ်ဟာကိုပါးပြီးသွားတယ်သွားတော့ကိုစင်းတို့ကတက်ကြတဲ့လူကြီးကပတ်စံမရှိပါဘူးဆိုမှပဲကိုစင်းတို့ကရန်တက်တော့ပို့ပြီးမှငတ်စင်းငတ်
တ်ခုကလက်နက်ကင်ပြိပခစစ်ပွဲတွေကြောင့်ဖြစ်တဲ့ဆိုတော့ကုလသမဂ္ဂကလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်မှုတွေပုံများလာပြီးဒီလိုလက်နက်ကင်ပြိပခတွေကြောင့်အဝင်ဆုံခွာထွက်ပြေးကြရတဲ့စစ်ပြည်ဒုက္ခသည်တွေကလည်းတနေ့တခြားပိုးပြီးတော့များလာနေပါတယ်။တချို့နေရာတွေမှာဒေသခံတွေရွာလုံးကျွတ်ထွက်ပြေးရတဲ့ခြေနေတွေရှိတယ်လို့ဒီလိုခြေနေတွေကဒေသရင်းစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကိုတိတိတသာထိခိုက်လာစေပြီးစားနပ်ရိက္ခာမလုံလောက်မှုကိုပိုပြီးဆိုးလာစေပါတယ်။တချို့နေရာမှာလည်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတန်ကြောင်ကောက်ဘဲသီးနှံတွေအရင်ကလောက်မစိုက်ပျိုးနိုင်ပြန်ပါဘူး။ဒီလိုခြေနေတွေကြောင့်မြန်မာနိုင်ငံအထက်ကတော့ဒီနှစ်အတွင်းမှာစားနပ်ရိက္ခာရှားပါမှုအခြေအနေကပိုးပြီးတော့ဆိုးလာနိုင်တယ်လို့ကင်းဒီဒေသခံအခြေအနေကိုခြောက်ပြပြီးတော့မမှုဆဲကပြောပါတယ်။
ဒီကနေ့တပ်ပူဆိုတာဘာလဲဆိုလို့ရှိရင်ဒီသူတို့ပြစ်လိုက်တဲ့ကောင်းကင်ဘုံကတဲလိုက်တဲ့ရန်ငွေတွေပေါ့နော်လင်းရင်နဲ့တဲလိုက်တဲ့ဟာတွေလက်နက်ကြီးတွေပြစ်လိုက်တာတွေပြီးတော့မှဒီလိုမျိုးပေါ့နော်ဟိုမြို့ပိုင်းတွေမြို့မိုင်းတွေကြောက်လာပေါ့နော်ဒီငွေတွေဓာတ်ငွေတွေအဆိတ်ငွေတွေကြောက်လာသူအပင်တွေကအရင်နေ့တည်းထပ်ပူပြီးတော့မှပေါ့နော်ဟိုဆိုးရတယ်မတန်ဘူးပေါ့နော်အမစပားဆိုလို့ရှိရင်ဟိုမတန်ဘူးဆိုတာကဒီစပားပြင်ကတော့နွားစာရိတ်ဖို့အတွက်မရတော့လောက်တဲ့အချိန်ပေါ့နော်ဒီစိုက်ပျိုးပင်တွေကအဲ့လိုအချိန်မျိုးဖြစ်ကိုစိုးသွားတယ်ပေါ့နော်မနှမ်းဆိုလို့ရှိရင်လည်းအပင်တေးလေးတွေပဲဖြစ်နေတယ်ရံငွေကအဆိတ်ဖြစ်ပြီးတော့မှအပင်များမတန်တာလားပေါ့အဲ့တော့ခုနောက်တစ်ခုကကြောက်ရာသီဥတုတွေကလည်းမမှန်ဘူးမိုးတွေကမရွာဘူးမှဥမာကရီနီတွေတမှာဆိုလို့ရှိရင်ခုဆိုအစုံနဲ့ဒီမိုးဆိုအစုံမှာဆိုလို့ရှိရင်မိုးမရွာတော့အပင်တွေတော်တော်များများစိုက်ပျိုးရေးတွေလုံးလုံးမရဘူးစိုက်ပျိုးရေးကိုပျိုးကိုနခတုခါလောက်ကိုကျဲနေရတယ်မျိုးစေ့တွေမလုံလောက်တဲ့အချိန်မျိုးတွေကြုံတွေ့နေရတယ်ပေါ့နော်အဲ့မျိုးချက်ချဲကြုံနေရတဲ့အတွက်ကြောင့်မျိုးကျမတို့ကဒီကောက်ပဲတင်းနံနေပေါ်မှာမိခုတ်ပြီးမှဒီစားတောက်နေရတဲ့ပြည်သူတွေတဲ့တော့ဒီကနေ့မှာတော့ပို့ဆိုးမယ်ပေါ့နော်ပို့ဆိုးမယ်လို့ကျမတို့ထင်တယ်အခုဆိုလို့ရှိရင်မြေပဲဆိုလို့ရှိရင်လည်းအချင်းလောက်လောက်မှ၄အိတ်လောက်ရတယ်ပေါ့နော်၄အိတ်ရတယ်ဆိုကျမတို့ကရောက်မှလားကျမတို့ကစားမှလားပေါ့နော်ဒါမျိုးကြီးခုပြီးတောက်စုတက်တော့စားမလောက်ရင်တခြားဆက်ပြူရေးမလောက်တဲ့လူတွေတော့ကျမတို့မရနိုင်မလားပေါ့ဒါကဟိုကျမတို့တွက်ကြည့်လို့ရှိရင်ပေါ့နော်မြင်နိုင်တဲ့အရာတစ်ခုပေါ့နော
်သူတို့ဖွဲ့ကအကူအညီဆောက်ရှောက်ပေးနေတဲ့အမျိုးသမီးတွေစစ်ပေးဒုက္ခတွေကြီးချမှာအခုနောက်ပိုင်းအမည်မသိနာမကျန်းမှုတွေရှိနေတာကိုတွေ့လာရပြီးဒါဟာစစ်ပွဲတွေကြားဆိုရင်ကြောက်ကြမှုတွေနေ့စဉ်ကြုံရတာအပြင်ကျမ်းမာရေးနဲ့ညှို့တဲ့အာဟာရပြေဝတဲ့အစားအစာနဲ့စီးဝါးတွေမရတာကြောင့်ဖြစ်တယ်လို့လည်းမှတ်မှုဆဲကပြောပါတယ
်အခုဆိုလို့ရှိရင်လူတွေကအမြင့်တိယောဂဆိုတာဘယ်လိုလဲဖြားတယ်ဆိုလည်းမဟုတ်မဖြားဆိုလည်းမဟုတ်ဒါပေမဲ့လူကအများကြီးမောပန်းတာမျိုးတွေကိုကြိုက်ခဲနေတာမျိုးတွေလားဟိုမလန်းချမ်းပေါ့နော်နေမကောင်းဆိုလည်းမဟုတ်ဒါပေမဲ့ဒါပါလေဆိုဘာစားဟုတ်တွေ့ရတယ်လဲဆိုရင်တော့ဒါအဟာရတွေပေါ့တော့တစ်ဖြည်းဖြည်းချုပ်တက်တာလူဒီမှာအာအင်မရှိတော့ဘူးဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဒီအဆိတ်ချောင်စခန်းမှာတိလိုက်မယ်ဆိုလို့ရှိရင်လည်းဟိုအမျိုးသမီးတွေကတခြားမျိုးသမီးတွေလိုမျိုးပေါ့နော်မျက်နှာကြီးကြီးလေးလေးမျိုးတွေနော်သားရီစုပြည်လာပါနေရဟာမျိုးမရှိဘူးကလေးငယ်တွေဆိုလို့ရှိရင်လက်ထိအတိုင်းပဲပေါ့နော်ဆိုကလေးတွေအဟာရတွေချုပ်တက်ပြီးတော့မှတော့ဖြားကုန်မှဆိုးတယ်ကျမတို့ကဖြားလို့ရှိရင်ပေါ့နော်ဘယ်နေရာဆေးရုံဆေးခန်းဆိုတာလည်းအဝေးကြီးပဲတဲ့ဘယ်နေရာပို့လို့ပို့ရမှလည်းမသိဘူးပေါ့နော်အဟာရချုပ်တက်ပြီးမှဖြားမှအရင်ဆိုးရင်နေတယ်ဆိုပြီးမှဒီမိဘတွေဇီးရပေါ့နော်ဒီလိုစကားတန်နေလဲတားရတာရှိပါလေရှင
်စီးပွားရေးကျက်တဲမှုအလုတ်ကန်ရှားပါမှုကိုဗစ်ကပ်ဘေးနဲ့တဘာဝဘေးတွေအပြင်ဒါရီအားလုံးထဲဆိုးရတဲ့စစ်ဘေးတန်ကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့ချက်တဲမှုမျိုးစုံကြုံကြရတာမှာအမျိုးသမီးတွေကတော့ဒီဘေးဒုက္ခတွေကိုအများဆုံးခါးစီခံကြရပါတယ်။စီးပွားရေးမပြေလည်တဲ့အခါအိမ်တွင်းပြိပက္ခတွေနဲ့အကျန်းဖတ်မှုတွေပိုများလာလေရှိပြီးဒီလိုအကျန်းဖတ်မှုတွေကိုအဓိကခံစားရတဲ့သူတွေဟာအမျိုးသမီးတွေဖြစ်တယ်လို့မှတ်မှုဆဲကပြောပါတယ
်။အဓိကကအိမ်တွင်းအကျန်းဖတ်မှုတွေပေါ့နော်။ဒါအရင်ဆုံးရကြကောင်းတာအမျိုးသမီးတွေအိမ်တွင်းအကျန်းဖတ်မှုတွေဖြစ်သွားမယ်။ဟိုတော့အခုဆိုလို့ရှိရင်လည်းအင်းနဲ့ဂျပန်မှုရာပို့တိုးနေတယ်ပို့တိုးနေတယ်နောက်တစ်ခုခါကျတော့ဗုဒ္ဓပခအတင်းပေါ့နော်ဒီရင်ပိုင်းဆိုင်ရာအကျန်းဖတ်မှုတွေလည်းအများအပြားပေါ်လာနိုင်ခြေရှိတယ်ပေါ့နော်ဘာလို့လဲဆိုရင်ဒါတွေကဒီတွန်းအားပေါ့နော်တစ်ဖက်ကဒီ si ba ye ya tong a de phe ya nai ngai ye tong a de phe a so so a ba le so wan sa bo no di mit ta su de wan ye ka khet khet phit la bi so lo shin di ming le nge de ya ming le myu tami ji na myu tami nge de ya patama so pit ta su ri ye a ye ko tu lo ga patama so le si khan ya da tu lo ri be phit de bo no so lo တကယ်တော့ဒီထက်ပြီးတော့မှကျွန်တော်တို့စားနေရခံလို့လာမှုမရှိဘူးဆိုလို့ရှိရင်မိသားစုကပြဿနာတက်လာရင်အဲဆိုဟိုဟိုနော်အိမ်တွင်းအကျန့်ဖတ်မှုဖြစ်မယ်လင်းများကြပြဿနာတွေဖြစ်မယ်ရန်ဖြစ်တာတွေဖြစ်မယ်ပြီးတော့မှဒီသမီးငယ်တွေကနေပြီးတော့မှနှုတ်ထွက်ချရတာဟာမျိုးတွေသမီးငယ်တွေကနေပြီးတော့မှဒီများဒီဘောနော်မရသည့်ခုနလိုမျိုးဘောနော်ဟိုရောင်စားခံရတာတွေလေတုံးလေတုံးအနေနဲ့ရောင်စားခံရတာတွေငယ်ရပြီးတော့မှဘောနော်ကလေးလုံးသမားတွေအမျိုးသမီးကလေးလုံးသမားတွေအများကြီးဖြစ်လာမှာဘောနော်ဒါတွေကစားနေခံမှုလာမှုရဲ့ဒီတုံးအားတွေဘောနော်PR
ဖြစ်သွားနိုင်ပါတယ်လို့အစကတည်းကဆင်းရဲနွမ်းပါမှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆရာနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဆင်းရဲနွမ်းပါမှုအခြေအနေပိုပြီးဆိုးလာနိုင်တယ်ဆိုတာကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလည်းဒီနှစ်အစောပိုင်းကတည်းကသတိပေးထားပါတယ်ဒီနှစ်2022ခုနှစ်အစောပိုင်းမှာကိုပဲမြန်မာနိုင်ငံလူ့ဦးရေရဲ့တစ်ဝက်လောက်ဆင်းရဲနွမ်းပါမှုတန်းကိုခန်းစားရနိုင်ပြီးအားရပြည့်ဝတဲ့အစားအစာတွေကိုလိုအပ်တဲ့ပမာဏပြည့်အောင်မစားရတဲ့အခါကျမ်းမာရေးချိုးယွင်းမှုတွေနဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုအားနည်းတာမတန်ဆွမ်းနာတွေကိုကြုံရနိုင်ပြီးမျိုးဆက်လက်ချီဆုံးရှုံးမှုတွေကြုံလာရနိုင်တယ်ဆိုတာကိုလည်း UNDP ကသတိပေးထားပါတယ်ဒီလိုအခြေအနေတွေကိုကြုံရတိုင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ရိုက်ခတ်မှုတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရနာဝင်ပြုပါရှင်ကျမဖြူဖြူပြုပါရှင်
ကကင်ပြူတွေအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA American တန်ရက်စနေနေ့မတက်ဖက်တန်လင်းအစီအစဉ်တွေကို line no meter 25 kHz 11.3 line no meter 48 kHz 9.3 line no meter 58 kHz 9.85 တို့ကနေဆက်လက်ထုတ်လွှင့်နေတာပါအခုတော့ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်း American တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကနေမြို့တော်ဝါရှင်တန် DC ကိုဘယ်လိုဘယ်ပုံရောက်ရှိလာပါသလဲပညာရေးဝန်ထမ်းတွေအတွက်အင်အားစီမံကိန်းဘယ်လိုရှိပါသလဲယူကရိန်းအတွက်တိုက်ပွဲဝင်နေတဲ့အမေရိကန်တယောက်အကြောင်းစတာတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာစူးစီးတင်ပြထားပါတယ်ခင်ဗျာ
ဧပြီလကဆက်လို့တရားမဝင်ရွှေပြောင်းဝင်ရောက်သူ၃000ကျော်Texas ကနေ Washington DC ကိုရောက်လာတယ်လို့ DC အုပ်ချုပ်ရေးကောင်စီကပြောပါတယ်။အဲ့လိုရောက်လာသူတွေကတော်တော်များများကတော့နေစရာမရှိတာကြောင့်သူတို့ bus ကားပေါ်ကဆင်းလာတဲ့ Union Station ပူရာယုံမှာပဲရှိနေကြပါတယ်။တချို့ကလည်းနောက်မှကြံနေသေးတဲ့မိသားစုဝင်တွေကိုစောင့်နေကြတယ်လို့တချို့ကြတော့လေအကူအညီပေးမဲ့သူတွေဒါမှမဟုတ် New York, Chicago လို့တခြားမြို့တွေကိုသွားဖို့ bus ကားလက်မှတ်ဝယ်ပေးနိုင်မဲ့သူကိုစောင့်နေကြပါတယ
်။
ကျွန်တော်ကိုဘာတစ်ခုမှလာပေးတာမျိုးမလိုချင်ပါဘူးအလုပ်ပဲလုပ်ချင်ပါတယ်တကယ်လို့များဝါရှင်တန်ကတယောက်ယောက်ကနေစရာပေးမယ်အလုပ်ပေးမယ်ဆိုရင်နေလိုက်ရုံပါပဲ
Union Station ပူရာကိုရောက်လာတဲ့သူတွေကဗင်နီဇွဲလားကရွှေပြောင်းဝင်ရောက်သူတွေလည်းပါဝင်ပါတယ်သူတို့ဟာကိုလံဘီယာနဲ့ပနမကြားကအလွန်အန္တရာယ်များတဲ့ဒရန်ဒေတာကိုဖျက်ချော်ရမှာကလေးတွေလည်းပါဝင်ပါတယ်နေဆက်ရောက်တဲ့အခါမှာတော့ American နေကြားဆောင်တပ်ဖွဲ့ဝင်တွေစီမှာအပန်းခံခဲ့ရပြီးတဲ့နောက်ချက်ချင်းဆိုသလိုဘတ်ကားတွေနဲ့ပို့ဆောင်ခံရတာပါသူတို့ဟာကုခအမှုရင်ဆိုင်ဖို့တရားရုံးရချင်းစောင့်နေပါတယ် Union Station ပူရာမှာရှိနေစဉ်အခုအညီပေးကြတယ်လို့ဆိုပါတယ
်ဝါရှင်တန်ကလူတွေကိုအလွန်ကျေးဇူးတင်ပါတယ်စားစရာတွေပေးကြပါတယ် McDonald's ဝန်ထမ်းတွေကတော့မှကျမတို့ကိုအစားအသောက်ကျွေးပါတယ
် Central American Resource Center ကတန်နိုင်နေမြတ်ကူညီပေးနေပေမဲ့အခုအညီတွေပုံမလိုရနေတယ်လို့ပြောပါတယ်
El problema ahorita es la falta.
အခုရောက်လာတဲ့သူတွေရဲ့လိုအပ်ချက်တွေအတွက်ဒေသအာဏာပိုင်ဖက်ဒရယ်ဆိုရတာဝန်ရှိသူတွေရဲ့ထောက်ပံ့မှုမရတာကအဓိကပြဿနာလို့ထင်ပါတယ်။ဝါရှင်တန်မှာသူတို့ကိုထားဖို့နေရာကျွန်တော်တို့မှာအလုံးလောက်မရှိပါဘူး
။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမိမေလူညွေးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှအကြောင်းမပြန်ပါဘူး။ American ဆိုရကတော့ရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးခွင့်ပြုချက်ပေးထားတဲ့ဗီဇာနဲ့မှသာခီးသွားလာကြဖို့ဆိုတဲ့မူဝါဒကိုဆက်လက်ဆွဲကင်ထားပါတယ် ဝါရှင်တန်ကအင်ဂျီမက်ဂီယာတွေလဲလူပြစ်ဖြစ်နေတာကြောင့်ကလေးနဲ့အမျိုးသမီးတွေကိုဦးစားပေးနေရချထားပေးတယ်လို့ကြံရွှေပြောင်းဝင်ရောက်သူတွေကိုတော့တခြားမျိုးရွာတွေကိုသွားနိုင်အောင်အကူအညီပေးရေးအဖွဲ့တွေကဆောင်ရွက်ပေးနေပါတယ်ခင်ဗျာ San Francisco Bay Area ကအထက်တန်းကျောင်းဆရာမ Lisa Ruskin ဟာသူ့ရဲ့ကျင့်ကြက်တဲ့ခန်းကနေဈေးသက်သာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါတယ်။တစ်လကို1500ဒါပေးရတဲ့အင်အားကမှရှုကင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနှီးပါတယ်
။ I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမှလို့တော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းအဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ
။နေထိုင်ဈေးအကြီးလို့နဲ့ဒေသမှာကုလဈေးနှုန်းနဲ့အင်အားဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်း San Francisco တောင်ဘက်ကကျောင်းတွေရဲ့ကြီးကျယ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရယ်မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတစ်ယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါရယ
် I don't know why they didn't do it sooner
ရင်းနှောင်းကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူးတခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်ဆရာဆရာမတွေကိုတန်ဖိုးထားလေဆိုတာမျိုးအခုလိုပြသသင့်ပါတယ်အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်သင့်ပါတယ်
တံပိုးနဲ့အိမ်ရမှာ၅နှစ်နေခွင့်ရတော့မှာအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာယူကရိန်းအတွက်ရမုံငွေရှာပွဲမှာ James Vest ကိုအခုလိုဝတ်စုံနဲ့တွေ့ရတာပါသူကတော့စစ်ဝတ်စုံနဲ့နေရတာပိုသဘောကျတယ်လို့ဆိုပါတယ်ယူကရိန်းမှာတော့စစ်ဝတ်စုံပဲဝတ်ပါတယ
် I'm just so used to
လေကြောင်းရံအချက်ပေးတံတွေတနက်နဲ့အပြစ်ခံရလန်ထန်ကြီးပောက်ကွဲတာတွေကြားနေကြနေသားကြနေပါပြီ
ရုရှားဘက်ကယူကရိန်းကိုကျူးကျော်စစ်စတင်တဲ့နေ့မှာပဲယူကရိန်းဘက်ကဝင်တိုက်ခဲ့တာပ
ါ I will be fighting with our soldiers your soldiers
the only reason why I wasn't there on the
25ရက်နေ့တုန်းကမသွားနိုင်တဲ့အကြောင်းရင်းကနိုင်ငံကူးစာအုပ်တက်တန်းကုန်နေလို့ပါဒါကြောင့်အရေးပေါ်နိုင်ငံကူးစာအုပ်လုပ်ပြီးမတ်လ14ရက်နေ့မှာရှိနေခဲ့တာပါ
ယူကရိန်းကိုသွားဖို့ဆုံးဖြတ်ချက်လွယ်လွယ်နဲ့ချခဲ့တာမဟုတ်ဘူးလို့ Vest ကပြောပါတယ်။လက်ဗီယာမှာမွေးတဲ့သူ့အဖွားကရုရှားတွေရဲ့ရက်ဆက်ကြမ်းကြုတ်မှုကိုအခုလိုပြောပြတယ်လို့ဆိုပါတယ်
။ And my whole family and my grandmother's side got
slaughtered. အဖွားကမိသားစုဝင်တွေအားလုံးတယောက်မကျန်ရုရှားကတပ်ဖြတ်ခဲ့ပါတယ်။သူတယောက်ပဲအသက်ရှင်ကျန်ခဲ့တာပါ။ရုရှားယူနီဖောင်းတွေချုပ်တဲ့ဆိုင်မှာသူအလုပ်လုပ်ခဲ့ပါတယ်။
ယူကရိန်းကိုရောက်ပြီးနောက် Vest ကကီဖ်ဒေသအတွင်းကရှေ့တန်းစစ်ပင်နာတစ်ခုကိုသွားပါတယ်ရုရှားစစ်တပ်ကအရက်သားတွေအတွက်မိုင်းတွေထောင်ထားတဲ့ရွာကိုသူတို့အဖွဲ့ကဝင်ရောက်ရှင်းလင်းနိုင်ခဲ့ပါတယ
် That is meant to kill people
That is your
ကျွန်တော်တို့အတွက်မဟုတ်ဘဲအရက်သားတွေကိုတတ်ဖို့ထောင်ချောက်ဆင်ခဲ့တာပါဖန်ကွက်ကိုကျိုးနဲ့ခြိထားတာကြောင့်တကားကိုဆွဲဖွင့်လိုက်ချိန်မှာဖန်ကွက်ကွဲပြီးပြင်ဖြုတ်ထားတဲ့လက်ပစ်ပုံထောက်ကွဲအောင်လှုပ်ထားတာပါ
Vest ကယူကရိန်းတပ်ဖွဲ့နဲ့အဓိကပူးရဲဆောင်ရွက်တာဝါအားလုံးဟာညီကိုတွေဖြစ်ကြပြီးဘာသာစကားအခက်အခဲမရှိဘူးလို့ဆိုရတယ
်။ And a lot of them speak broken English as well.
တော်တော်များများကအင်္ဂလိပ်လိုထမင်းစားရေးတောက်ပြောတတ်ကြတာဆိုတော့အချင်းချင်းပြောဆိုဆက်ဆံဖို့အခက်အခဲသိမ့်မရှိပါဘူး
။ Vest အဖွဲ့ဟာ Kiev ဒေသကနေ Donbas ဒေသကိုရွှေ့ခဲ့ပါတယ်။သူကယူကရိန်းမှာရှိနေစဉ်တည်းကယူကရိန်းတပ်ခဲရေးသမားတွေအတွက်ရန်ပုံငွေရှပ်ဖွေခဲ့ပြီးခုကအမေရိကန်လူတိုင်းရေးအဖွဲ့Replace Heroes နဲ့လက်တွဲဆောင်ရွက်နေပါတယ
် We're not buying ammunition, we're not buying guns, so we're not doing
လက်နက်ကြီးစံတိတ်မဝယ်ဘဲနဲ့တကယ်ကိုလိုအပ်တဲ့ခန္ဓာကိုယ်ကိုကာကွယ်ဖို့ကြီးကားတွေကြီးကားစားတွေ drone တွေဝယ်ပါတယ်ကားကတော့မရှိမဖြစ်ပ
ါ First car America မှာသူပိုင်သမျှရောင်းချပြီးနောက် Ukraine ကိုပြတ်သွားပါတယ် Ukraine ဟာသူ့ရဲ့ဒုတိယမွေးရမည်ဖြစ်တာကြောင့်အောင်မွေးခံပြီးတဲ့အခါပြန်လည်တည်ဆောက်ရေးမှာပါဝင်ပြီးအပြီးတိုင်းနေသွားကြတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါရဲ့ရှင
် VOA ရဲ့စနေနေ့မနက်ဖက်အတန်လွင် season တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီ season ကိုတော့ဒေါခင်မျိုးသက်ကအပတ်စဉ်တင်ဆက်ထားတာပါခင်ဗျာ
ဒီတစ်ပတ်တော့ American Agatha လေးလာရေးဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb Agatha ပံပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါစစ်ကြောဝါဒလေးကိုနားလည်စေဖို့ဘလို့အထောက်ကူပေးတယ်ဆိုတာပြောပြပေးရစီ James Webb ပံပြောင်း Mission ဖွဲ့ရဲ့調査မှုနဲ့2021 December 24မှာအာကာသာနဲ့တွေ့တင်လိုက်တဲ့မှန်ပြောင်းကြီးရဲ့ Golden Eye လို့ခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ခြည်နဲ့ခွဲပြနိုင်တဲ့ကင်မရာနဲ့ပုံတွေကိုရိုက်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရိပ်နဲ့နောက်ထပ်ပုံရိပ်တွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးခဲ့တာပါ။ဒီပုံရိပ်တွေကတကယ်ကိုထူးခြားတယ်လို့James Webb Agatha မှန်ပြောင်းမရှင်ရဲ့အနီးအောက်ရောင်ခြည်ခွဲပြတဲ့ကိရိယာဖြစ်တဲ့ Near Space စက်ပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတယ် Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာ Michael Messina ကပြောပါတယ
် So these new images are unique because they're light that we've never been able to see at this kind of
resolution တို့တွေ့ရတဲ့ပုံရိပ်အစ်တွေကတကယ်ကိုထူးခြားတဲ့ပုံတွေပါဘာကြောင့်လဲဆိုတော့သူတို့ကအရင်တုန်းကတွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါသူ့အရင်လွတ်တင်ထားတဲ့ Hubble အာကာသမှန်ပြောင်းကလည်းတကယ့်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ James Webb ကတော့အနီရောက်ရောင်ကြီးနဲ့ပုံတွေကိုရိုက်ယူတာပ
ါတကယ်တော့ဒီရောင်ကြီးကစက်ကြဝဠာအစုဝေးကြီးတစ်ခုလုံးထုတ်လွတ်တဲ့ရောင်ကြီးဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူး။ဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်ဆန်းဖြစ်ပါလေ။ဒါကြောင့်လဲဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble အာကာသမှန်ပြောင်းလုံးကတော့အခုလိုအနီးအောက်ရောင်ခြည်ပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလေ။
So these five images were all selected to really highlight
ဒီပုံ၅ပုံက James Webb မှန်ပြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအချက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစัจဝါလာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမင်းနားမှာတော့ဂျယ်ရီဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြတ်သွားတယ်တခြားဂျယ်ရီကိုပတ်နေတဲ့အနာကဂျူရီဘယ်လိုဖြစ်တည်လာတယ်ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထိုးပြနိုင်ပါတယ်ဒါကြောင့်တကယ်ကိုကောင်းပါတယ်ဒီပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ
အနီးအောက်ရောင်ခြည်ကိုဖမ်းပေးနိုင်တဲ့ Near Infrared Camera တွေရောင်စင်းတွေကိုခွဲမှတ်ပေးနိုင်တဲ့ Spectrograph တွေအာရုံခံစက်တွေအပါဝင်အဝေးတိုင်းခလုံးနဲ့ထိန်းချုပ်တဲ့စက္ကရာ344မျိုးပါတဲ့ဝက်မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့်ဖီလ်တာလုပ်စီစစ်ပြီးမှအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရွေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all. It's what we call a spectrum.
ပထမဆုံးထုတ်ပြန်တဲ့ပုံတွေကပုံမှာတော့ double node တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့်ဒီရောင်စင်တွေကိုခွဲကြည့်လို့ရပါတယ်ဒါကြောင့်သူရိုက်ပို့လိုက်တဲ့ပုံတွေကိုကြည့်တာနဲ့ဒီရောင်စင်တွေကနေတဆင့်ပုံတဲကအရာဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကြောင့်ဂျိုရီအထူးသဖြင့်ကျွန်တော်တို့ရဲ့ငကငွေတန်းမှာနောက်ကျဲတလုံးကိုဖတ်နေတဲ့ Webs 96B ဂျိုဆိုပါတော့ပုံတဲကရောင်စင်တွေကိုကြည့်ပြီးဒီဂျိုရဲ့လေတူထဲမှာရေငွေ့တွေရှိနေတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကသိစိတ်လှုပ်ရှားစရာဖြစ်ပါတယ
်။ဟုတ်ပါတယ်။တခြားဂျူရီရဲ့လေးထုထဲမှာဘာတွေရှိလဲဆိုတော့ကိုနားလည်လာနိုင်လို့ဖြစ်ပါတယ်ဒါကစစ်ကြောလာထဲမှာကဘာတစ်ခုထဲမှာပဲထူးထူးခြားခြားရေတွေအောက်ဆီဂျင်တွေနိုက်ထရိုဂျင်တွေရှိနေတာလားဒါမှမဟုတ်ကဘာလိုမျိုးဂျူရီတခြားမှာအများကြီးရှိနေသလားဆိုတော့မျိုးတွေကိုသိလာနိုင်တာကြောင့်ဖြစ်ပါတယ်ဒါကြောင့်ဒါစစ်ကြောလာကြီးနဲ့ပတ်သက်ပြီးအရင်ကတခြားမှာမသိသေးတဲ့ level ထက်အတွက်တကယ့်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလည်လည်လာနိုင်မှာဖြစ်တဲ့အတွက်အလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်။သမ္မတဘိုင်ဒန်ပထမဆုံးပြသတဲ့ပုံက ဒီ web အကတအမှန်ကြောင်းကလည်းဘာတွေလုတ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်အလင်းရဲ့အလင်းကတစ်စက္ကန့်ကိုမိုင်ပေါင်း 13,600 တောတာဖြစ်ပြီးအခုထုတ်ပြန်လိုက်တဲ့ပုံတွေကအဆက်ကလေးတစ်ခုကိုမြင်ရဖို့ဆိုအလင်းနဲ့73ဘီလီယံလောက်တောရတဲ့သဘောပဲလို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကသမ္မတ Biden နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောပါတယ်တကယ်တော့ဒီပုံတွေထဲမှာအရင်ကတခါမှမမြင်တွေ့ဘူးတဲ့ဆက်ကြဝလာဟိုးအဝေးဆုံးကငကငွေတန်းကိုလက်တွေ့မြင်ကြရတာလို့လည်းဒေါက်တာမရှိနတ်ကပြောပါတယ်
This image was actually pretty short in terms of its duration and we hope over the course of the mission to take even longer even deeper pictures to find
ဒီပုံကအချိန်ကာလအနေနဲ့ပြောမယ်ဆိုရင်သိကုန်မကြသေးတဲ့ကာလတုန်းကပုံဖြစ်ပါတယ်ဒါကြောင့်ဒီမှန်ပြောင်းမပြည့်စည်သေး၍အခုထက်ပိုပြီးဝေးတဲ့နေရာတွေမှာရှိတဲ့အရာတွေကိုရှာဖွေစူးစမ်းဖို့အခုထက်ကာလပိုကြာပြီးပိုနဲ့ဆိုင်တဲ့နေရာတွေကပုံတွေကိုရိုက်ကူးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်တကယ်တော့ဟိုးအဝေးကငကငွေတန်းတွေအကြောင်းပြောပြတဲ့အခါမှာတကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့အလင်းတန်းသွားတဲ့နှုံးကအပြောင်းအလဲမရှိပုံတွေဖြစ်နေတော့အဝေးကတစ်ခုခုကိုကျွန်တော်တို့မြင်ရတယ်ဆိုတာကအဲ့ဒီနေရာကအလင်းပြန်လာတဲ့အချိန်ကြမှမြင်ရတာပါဆိုလိုတာကမှန်ပြောင်းကအချိန်ကိုပြတဲ့ဆက် time machine လို့အလုပ်လုပ်တယ်လို့ပြောရမှာပါဒီတော့ကျွန်တော်တို့မျှော်လင့်ထားတာကစัจ java လာကြီးတဲ့မှာ big bang ဖြစ်ပေါ်လာပြီးနောက်ဘယ်လိုနေလဲဆိုတဲ့စัจ java လာပြစ်စင်ရဲ့အစောဆုံးကဏ္ဍဦးအဆင့်ပထမဆုံးငကငွေတန်းကဘယ်လိုဆိုတာတွေကိုနားလည်နိုင်ဖို့ဟိုးအဝေးကြီးဝေးနိုင်သမျှဝေးတဲ့နေရာတွေကပုံရိပ်တွေကိုရိုက်ယူနိုင်ဖို့ပါပဲ
အခုတော့ web မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လာတဲ့အတွင်းအခုတည်းပိုးပြီးဝေးတဲ့နေရာတွေကပုံတွေရလာတာနဲ့အတူစကြဝဠာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
တော်ခင်မျိုးတဲ့အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကျွန်တော်ကပဲတင်ပြပေးပါဦးမယ်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာကဥပဒေကြောင်းအရလုံပိုင်ခွင့်ရှိတဲ့အတွက်ဒီမှုကိုဆက်လက်ကြားနာသွားမယ်လို့ ICJ တရားရုံးကပြီးခဲ့တဲ့နေ့ကဆုံးဖြတ်ခဲ့ပါတယ်။လူမျိုးတွန်းအောင်လှုပ်ဆောင်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးထားတဲ့အချက်အပါအဝင်ဂမ်ဘီယာကတရားစွဲဆိုတာကအကျုံးမဝင်မှုဆိုတဲ့မြန်မာနိုင်ငံဘက်ကကန့်ကွက်ချက်အလုံးကို ICJ တရားရုံးကပယ်ချခဲ့တဲ့အကြောင်းတရားသူကြီးတွေကချမှတ်ခဲ့ပါတယ်။ICJ BB ဆိုင်ရာတရားရုံးမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းဆွဲချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံကကန့်ကွက်ချက်ကို ICJ BB ဆိုင်ရာတရားရုံးကဇူလိုင်လ22ရက်နေ့ကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စု Maryland ပြည်နယ်ရှိချင်းလူမျိုးစုအဖွဲ့ CAM ကကြိုဆိုလိုက်ပါတယ်။ဒါအပြင်လူသားဖြစ်မှုကိုစန့်ကျင်တာနဲ့လူမျိုးတုံးအောင်လှုပ်ဆောင်မှုတွေကိုမြန်မာစစ်အစိုးရအနေနဲ့တာဝန်ခံရမယ်ဆိုတာကိုအာဖရိကတိုက်နိုင်ငံဂမ်ဘီယာနိုင်ငံက ICJ မှာဆွဲချက်တင်ထားတာနဲ့ပတ်သက်ပြီးနယ်သာလန်ကနေဒါနိုင်ငံတို့ကထောက်ခံထားတဲ့အပေါ်မှာဂျန်နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းပူးပေါင်းပါဝင်ကြဖို့ချင်းလူမျိုးစုများအဖွဲ့ CAM ကတိုက်တွန်းထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်မှု၅လပြီးတော့မဲ့အချိန်မှာရုရှားဟာနေစဉ်ရာနဲ့ချီဒဏ်ရာသေဆုံးမှုတွေရှိနေနိုင်ကြောင်းထောင်ထဲချီတဲ့စစ်ဗိုလ်တွေကြာဆုံးခဲ့တဲ့အတွက်ရုရှားတိုက်ရဲ့အမိန်ပေးစနစ်ဟာအခက်အခဲကြုံနေရတယ်လို့ယုံကြည်ရကြောင်းအမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံကကမ္ဘာဈေးကွက်အနှံ့ကိုနှံစားသီးနှံတွေပြန်လည်တင်ပို့ပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာကြုံတွေ့နေရတဲ့စားနပ်ရိက္ခာအခက်အခဲတွေပြည်လည်စေမဲ့သဘောတူညီချက်တက်ကိုတောက်ကြနေကရရှိခဲ့ပါတယ်ခင်ဗျာ။သတင်းချင်းချုပ်တွေကိုကျွန်တော်ကပဲတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ Charles Stan တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်မြတ်မပြုသူများလည်းဘေးရန်နဲ့ကင်းဝေးကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.